ခန်ကြီးရှေအငယ်တက်မှလေးသာရဖျားကလည်းတင်ဒီဖာရောဘီယံထံသို့ဝင်၍ငါ၏လူတို့သည်ငါအားဝတ်ပြုမိအကြောင်းသူတို့ကိုလွှတ်လို့မလွှတ်ဘူးဟုညင်းလျင်တင်ဤပြည်တလျှောက်လုံးကိုဖာရောဖြင့်ဒဏ်ခတ်အုံးမိမြစ်တီလည်းများစွာသောဖာရောကိုဖွာ၍သူတို့သည်တင်ဤအိမ်၌၎င်းအိတ်ခန်း၌၎င်းအိယာဘော၌၎င်းတင်ဤကျွန်းတို့အိမ်၌၎င်းတင်းလူတို့အပေါ်၌၎င်းတင်းမိဘ၌၎င်းမုတ်နယ်သောခွန်း၌၎င်းတက်ကြလိမ့်မည်တင်မဆ၍တင်းလူတင်းကျုံရှိသည်များတို့အပေါ်၌တက်ကြလိမ့်မည်ဟုဒါဝရဖျားမိန့်တော်မူသည့်အကြောင်းကိုကြားပြောလို့ဟုမောရှေအားမိန့်တော်မူ၏အငယ်ငါးမှခုနှစ်တပန်သာရပြန်ဒီမောရှိအားမိန်တော်မူပြန်ဒီကအာရုံဒီချောင်းရီမြည်ရီအိုင်အင်းရီတို့အပေါ်၌လန်တန်ကိုကင်လျက်လက်ကိုဆန့်၍အေဂိုတုပြီအပေါ်တို့ဖားများကိုတက်စေခြင်းကပြောလို့ဟုမိန်တော်မူသည်အာရုံဒီအေဂိုတုပြီ၌ရှိသောရေအပေါ်မှလက်ကိုဆန့်သည်ဖြင့်ဖားတို့သည်တက်၍အေဂိုတုပြီတလျှောက်လုံးကိုဖုံးလွှမ်းကြ၏ဝိဇာဆရာတို့သည်လည်းဝိဇာအတက်အားဖြင့်ထိုအတူပြု၍ဖားတို့ကိုအဂရုပြီအပေါ်သို့ဆောင်ကြ၏အငယ်၈မှ၅ထိုအခါဖာရောမင်းသည်မောရှေနှင့်အာရုံကိုခေါ်၍ဒါဝရဖျားသည်ဖားတို့ကိုငါနှင့်ငါလူတို့ထံမှပယ်ရှားတော်မူမည်အကြောင်းတောင်းပန်လော့ဤဒေလလူတို့သည်ဒါဝရဖျားအားရစ်ပူဇော်ရသောအခွင့်ကိုငါပေးမည်ဟုဆို၏မောရှိကလည်းကိုရောနှင့်ကိုရောအိမ်များမှဖားတို့ကိုပယ်ရှင်းဖြစ်စီ၍မြစ်၌သာနေစေခြင်းဟာကိုရောနှင့်ကိုရောကျုံများလူများအဖို့အကျွန်ုပ်တောင်းပန်ရသောအချိန်ကိုချိန်ချက်တော်မူပါဟုလျှောက်တော်နက်ပြန်နှင့်တောင်းပန်လို့ဟုမိန့်တော်မူသည်ဖြစ်၍မောရှိကအကျွန်ုပ်တို့ဖျားသခင်သာရဖျားနှင့်တူသောဖျားမရှိကြောင်းကိုကိုရောသိစေခြင်းဟာအမိန်တော်အတိုင်းဖြစ်၍ဖားတို့သည်ကိုရောနှင့်ကိုရောအိမ်များကျွန်းများလူများထံမှထွက်သွား၍မြစ်၌သာနေကြလိမ့်မည်ဟုမောရှိလျှောက်ပြီးလင်အာရုံနှင့်အတူအထံတော်မှထွက်သွား၍ဖာရောဘီယံအပေါ်သို့ဒါဝရဖျားဆောင်းတော်မူသောဖားတို့အကြောင်းကြောင့်မောရှိသည်ဆုတောင်းပတနာပြုလေ၏ဒါဝရဖျားသည်မောရှိတောင်းလျှောက်သောစကားအတိုင်းပြုတော်မူသည်ဖြင့်ဖားတို့သည်အိမ်များရွာများလေပြင်းများတို့တွင်တည်ကြ၏အသေးကောင်တို့ကိုစုပုံ၍ထားသည်ဖြင့်တပီလုံးနံလေ၏ဖာရောမင်းလည်းတက်တာရချောင်းကိုတည်မြင်သောအခါသာရဖျားမိန့်တော်မူသည့်အတိုင်းနှလုံးခိုင်မာ၍သူတို့စကားကိုနားမထောင်ဘဲနေပြန်လေ၏အငယ်၁၆မှ၁၉တပန်ထာဝရဖျားသည်မောရှိအားမိန့်တော်မူသည်ကအေဂိုတုပြည်တလျှောက်လုံး၌ရှိသောမြေမှုန့်သည်ချင်းကောင်ဖြစ်စေခြင်းကအာရုံသည်လန်တန်ကိုကင်လျက်လက်ကိုဆန့်၍မြေမှုန့်ကိုရိုက်စေခြင်းကပြောလို့ဟုမိန့်တော်မူသည့်အတိုင်းအာရုံသည်လန်တန်ကိုကင်လျက်လက်ကိုဆန့်၍မြေမှုန့်ကိုရိုက်လေ၏မြေမှုန့်သည်လည်းလူ၌၎င်းဒရိษံ၌၎င်းချင်းကောင်ဖြစ်လေ၏အေဂိုတုပြည်တလျှောက်လုံး၌မြေမှုန့်ရှိသည်မျှသည်ချင်းကောင်ဖြစ်လေ၏ဝိဇာဆရာတို့လည်းချင်းကောင်တို့ကိုဖြစ်စေခြင်းဟာဝိဇာအတက်အားဖြင့်ထိုးတူပြု၍မတတ်နိုင်ကြတို့ဖြစ်၍လူတို့နှင့်တရိษံတို့၌ချင်းကောင်တို့သည်ရှိကြ၏ထိုအခါဝိဇာဆရာတို့ကဤအမှုသည်ဘုရားသခင်၏တကိုးကြောင့်ဖြစ်သည်ဟုဖာရောဘီယံအားလျှောက်ကြားကြ၏သို့တော်လေသာရဖျားမိန့်တော်မူသည့်အတိုင်းဖာရောဘီယံသည်နှလုံးခိုင်မာ၍သူတို့စကားကိုနားမထောင်ဘဲနေပြန်လေ၏အငယ်20မှ24သာရဖျားကလည်းတင်းဒီနန်းနှင့်စောစောထလောရေစိတ်တို့ထွက်သွားသောဖာရောဘီယံရှေ့မှရပ်၍သာရဖျားကငါ၏လူတို့သည်ငါအားဝတ်ပြုမိအကြောင်းသူတို့ကိုလွှတ်လို့မလွတ်ဘဲနေလျင်တင်နဲ့တင်ဤကြုံများလူများအိမ်များတဲ့တို့ရင်ရဲတို့ကိုငါဆေလို့တဖြင့်အေဂုတ်ထုလူတို့နေသောအိမ်ရက်တော်မြေသည်ရင်ရဲနှင့်အပြည့် ရှိရလိမ့်မည်။ငါသည်မြေကြီးလယ်၌သာရဖျားဖြစ်ကြောင်းကိုတင်သိစေခြင်းငှာငါ၏လူတို့နေရာဂေါရှင်ပြည်ကိုထိုနေ့၌ငါချမ်းသာစေ၍ထိုပြည်၌ရင်ရဲမရှိရ။ထိုသို့ငါ၏လူတို့နှင့်တင်းလူတို့ကိုငါချမ်းသာစေမည်။နက်ပြန်နေ၌ထိုနမိတ်ထင်ရှားလိမ့်မည်ဟုမိန့်တော်မူကြောင်းကိုပြောလိုဟုမောရှေအားမိန့်တော်မူ၏။ထိုတို့သရဖျားပြုတော်မူသည်ဖြင့်အလွန်ကြမ်းတမ်းသောရှင်ရဲတို့သည်ဖာရောပြင်အိမ်အဆရှိသောသူ၏ကျွန်းတို့အိမ်အဂုတ်တုပြည်တလျှောက်လုံး၌ရောက်လာ၍ထိုရှင်ရဲတို့ကြောင့်အဂုတ်တုပြည်ပြက်လေ၏။ငယ်25မှ32ထိုအခါဖာရောပြင်သည်မောရှေနှင့်အာရုန်ကိုခေါ်ပြီးလျှင်သင်တို့သည်ဤပြည်၌တဲ့တို့ဤဖျားသခင်အားရစ်ပူသောတွားကြလောဟုမိန့်တော်မူသောမောရှေကထိုတို့မပြုတ်သင်ပြုလေအေဂုတုလူတို့၏ရိုရှာပွေသောအရာကိုအကျွန်ုပ်တို့ဖျားသခင်သာရဖျားအားရစ်ပူသောရပါမည်အေဂုတုလူတို့၏ရိုရှာပွေသောအရာကိုသူတို့မျက်မှောက်၌ရစ်ပူသောလျှင်သူတို့သည်အကျွန်ုပ်တို့ကိုဂဲနှင့်ပြစ်ကြပါလိမ့်မည်မဟုတ်လော။ဒို့ဖြစ်၍တော၌သုံးရခยีသွား၍အကျွန်ုပ်တို့ဘုရားသခင်သာရဖျားမိန်တော်မူသည့်အတိုင်းရစ်ပူဇော်ကြပါမည်ဟုလျှောက်ဆို၏။ဖာရောပြင်ကလည်းသင်တို့၏ဘုရားသခင်သာရဖျားအားတော၌ရစ်ပူဇော်မည်အကြောင်းတွားရသောအခွင့်ကိုငါပေးမည်။တို့ရတွင်ဝေဝေးမတွားရကြ။ငါအဖို့တောင်းမှန်လော့ဟုမိန်တော်မူ၏။မောရှေကလည်းအကျွန်ုပ်သည်ကိုရော့ထံမှထွက်သွား၍ရင်ရဲတို့သည်ဖာရောပြင်နှင့်သူ၏ကြုံများလူများထံမှ낵ပြန်နှင့်တွမ်းမိအကြောင်းသာရဖျားကိုတောင်းပန်ပါမည်တို့အတွင်ဤတွေလလူတို့သည်သာရဖျားအားရစ်မပူဇော်ရမည်အကြောင်းနောက်တဖန်စီတား၍လှည့်စားတော်မမူပါနှင့်ဟုလျှောက်ပြီးလျှင်ဖာရောပြင်ထံမှထွက်သွား၍သာရဖျားကိုတောင်းပန်လေ၏သာရဖျားသည်လည်းမောရှေစကားကိုနားထောင်၍ရည်ရဲတို့ကိုဖာရောပြင်နှင့်သူ၏ကြုံများလူများထံမှတကောင်းများမကြံစေခြင်းဟာပေရှားတော်မူ၏ထိုအခါ၌လည်းဖာရောပြင်သည်နှလုံးခိုင်မာပြန်၍ဣတရေလလူတို့ကိုမလွတ်ဘဲနေလေ၏